ကဘာကျော်တိုင်းမဂ္ဂဇင်းကြီးရဲ့အခုနှစ်2023ခုနှစ်အတွက်ကဘာပေါ်ကဩစာလွှမ်းမိုးမှုအရှိဆုံးနဲ့အကျော်အကြားဆုံးလူပုဂ္ဂိုလ်တရားစီရင်မှာမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်ဆောင်အကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုထည့်သွင်းထားပါတယ်။ဦးဆောင်သူများကဏ္ဍမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနာမည်ဆိုးနဲ့ကြော်ကြားသူအာဏာရှင်ကောင်ဆောင်အဖြစ်နဲ့ဖော်ပြထားတာပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံကိုအပေကံဘဝပြန်ရောက်အောင်လှုပ်ခဲ့သူဖြစ်ပြီးကမ္ဘာမှာဒုတိယအဆိုးဆုံးအာဏာရှင်နိုင်ငံဖြစ်အောင်လှုပ်ခဲ့သူဖြစ်တယ်လို့သူ့ကိုရွေးချယ်ခဲ့သူ Time Magazine ရဲ့အရှေ့အာရှသတင်းတောက် Charlie Campbell ကပြောထားပါတယ်။ကမ္ဘာနိုင်ငံတွေရဲ့အခြေအနေကိုလေ့လာသုံးသပ်စာရင်းပြုစုတဲ့ Economist Intelligence Unit ရဲ့2022ခုနှစ်ဒီမိုကရေစီအညွှန်းကိန်းထဲမှာ Taliban တွေပြီးရင်မြန်မာစစ်ကောင်စီဟာအဆိုးဆုံးအာဏာရှင်ဖြစ်တယ်လို့ဖော်ပြခဲ့တာကိုသူကကိုးကားဖော်ပြပါတယ်။Time Magazine ကြီးရဲ့2023ခုနှစ်အတွက်ဩစာလွှမ်းမိုးမှုအရှိဆုံးလူပုဂ္ဂိုလ်တရားစင်ရဲ့ခေါင်းဆောင်ကဏ္ဍထိပ်ဆုံးမှာတော့ Ukraine သမ္မတကတော် Olena Zelenska ကိုရွေးချယ်ခဲ့ပါတယ်။ရုပ်ရှင်ဇာညွန့်ရေးသားသူကလေးနှစ်ယောက်မိခင်ကနေ Ukraine စစ်ပွဲမှာကိုကျုံးစွန့်တိုင်းပြည်အတွက်ရဲရဲနဲ့စစ်တီတယောက်အမည်နဲ့မမမမတ်ရက်တည်နေတဲ့အတွက် Olena Zelenska ဟာဩစာအရှိဆုံးခေါင်းဆောင်ဖြစ်တယ်လို့သူ့ကိုရွေးချယ်ခဲ့သူ American သမ္မတကတော် Jill Biden ကပြောပါတယ်။Time Magazine ကနှစ်စဉ်ထုတ်ပြန်တဲ့ဒီဩစာလွှမ်းမိုးမှုအရှိဆုံးလူပုဂ္ဂိုလ်စီးရင်မှာအမှုပညာရှင်တွေ၊ဖန်တီးတီထွင်သူတွေ၊ဦးဆောင်စွန့်စားသူတွေ၊အမွှန်းတင်ဂုံဖြူတိုက်သူတွေနဲ့စွမ်းရည်ထက်မြက်သူတွေကိုလည်းကဏ္ဍလိုက်ရွေးချယ်ထားပါတယ်။2023ခုနှစ်အတွက်ဩစာအရှိဆုံးခေါင်းဆောင်စီးရင်မှာ American သမ္မတ Joe Biden, Australia ဝန်ကြီးချုပ် Anthony Albanese, ဂျပန်ဝန်ကြီးချုပ် Fumio Kishida နဲ့ Germany ဝန်ကြီးချုပ် Olaf Scholz တို့ကိုလည်းသူတို့တိုင်းပြည်အတွက်ကောင်းကျိုးဆောင်ရွက်ခဲ့သူတွေအဖြစ်ရွေးချယ်ထည့်သွင်းထားပါတယ်။ဒီလိုစီးရင်နဲ့မှဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့နာမည်ဆိုးနဲ့ကြော်ကြားသူဖြစ်နေထဲသွင်းခံရတာပါအစိုးဘက်ကဖော်ပြရတဲ့ဆိုပေမဲ့လည်းအခုလိုစစ်ကောင်စီအကြီးအကဲကို Time Magazine ရဲ့စီးရင်နဲ့မှဖော်ပြတဲ့အပေါ်မှာမြန်မာဒီမိုကရေစီရေလှုပ်ရှားသူတချို့ကတော့ကန့်ကွက်ကြောင်း Time Magazine ကိုအသိပေးခဲ့တယ်လို့ VOA မြန်မာပိုင်းကိုပြောပါတယ် Time Magazine ကြီးရဲ့ဩစာလွှမ်းမိုးမှုအရှိဆုံးခေါင်းဆောင်အယောက်တရာစီးရင်နဲ့မှဒေါအောင်ဆန်းစုကြည်လည်းတစ်ချိန်မကဖော်ပြခံခဲ့ရဘူးပါတယ်2008ခုနှစ်2013ခုနှစ်နဲ့2016ခုနှစ်တွေမှာဖော်ပြခံရပူပြီးတော့2016ခုနှစ်တုန်းကသူ့ကိုရွေးချယ်တဲ့ American သမ္မတဟောင်း Barack Obama ကဒေါအောင်ဆန်းစုကြည်ဟာမြန်မာဒီမိုကရေစီအတွက်မျှော်လင့်ချက်မိအိမ်ဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။2020ခုနှစ်တုန်းကလည်း Time Magazine ရဲ့အထင်ကရအမျိုးသမီးအယောက်တရာစီးရင်မှဒေါအောင်ဆန်းစုကြည်ကိုရွေးချယ်ဖော်ပြခဲ့ပူပါတယ်ရှင်။